ကဘာမှငင်းငယ်ကင်းမဲ့နေပြီးအာနာပိုင်ဝါဒခေါင်းထောင်လာနေသလိုရက်ရွာအတိုင်ဝန်းတွေအတွင်းမှာလည်းအမုန်းပွားမှုတွေတိုးလာနေတယ်လို့ကုလအတွင်းမှုချုပ်ဂူတာရက်စ်ကကလမကအထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ AP သတင်းဆောင်းပါးတစ်ပုဒ်ကိုဦးတင်မောင်တန်းတင်ပြထားပါတယ်ဗျာ။
2024ခုနှစ်ကုလသမဂ္ဂရဲ့ဦးစားပေးအကြောင်းအရာတွေကိုအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကအထွေထွေညီလာခံမှာ February 9ရက်နေ့ကပြောကြားတော်ခဲ့ပါတယ်။ကမ္ဘာညဉ့်ဉာဉ်ရေးသမဂ္ဂရက်ရွာအသိုက်ဝင်းတွေအတွင်းငြိမ်းချမ်းရေးနဲ့တဘာဝနဲ့ငြိမ်းချမ်းရေးရရှိဖို့ကိုလည်း2024လုပ်ငန်းစဉ်ရဲ့ဦးစားပေးအကြောင်းအရာတွေအဖြစ်တင်ပြသွားခဲ့ပါတယ်။ Mr. Guterres ကမင်းကုန်းကိုအခုလိုစပြီးဖွင့်ပေးပါတယ
်။ Peace is our raison d'être. Yet as I scan the landscape of today's world
ငြိမ်းချမ်းရေးဟာကျွန်တော်တို့အတွက်အရေးကြီးဆုံးပါ။ကမ္ဘာကြီးကိုကြည့်လိုက်တဲ့အခါအကြီးအကျယ်ပျောက်ဆုံးနေတာကလည်းငြင်းငြိမ်းရေးပါပဲ။ပဋိပက္ခတွေပြင်းထန်နေပြီးပထဝီနိုင်ငံရေးကွဲပြားသတဲ့ကွဲပြားနေချိန်မှာကမ္ဘာငြင်းငြိမ်းရေးကအချိန်ချောက်ခံရပါတယ်။လက်ချမ်းအကွဲကနှဆိုင်လာပြီးလူ့အခွင့်အရေးကိုတက်ချေနှင်းလိုက်တဲ့အခါရဲရွာအတိုင်းဝန်းတွေတွင်ငြင်းငြိမ်းရေးကပျက်စီးသွားပါတယ်။မငြိမ်မြမှုပေါက်ကွဲလာတဲ့အခါတရားမျှတမှုရှိရှိငင်းငယ်ကြီးကချိန်မှသွားပါလေ။ရုပ်ကျွင်းလောင်စာကိုအစွဲကြီးဆွဲနေတဲ့အခါဘာဝနဲ့ငင်းငယ်ကြီးကြောင်ပြောတာကလောင်ပြောင်စရာဖြစ်လာပါလေ။ကဘာတဝမ်းကိစ္စမျိုးစုံထဲမှာငင်းငယ်ကြီးကပျောက်ဆုံးနေတဲ့အပိုင်းစပါ။လူတွေကငင်းငယ်ကြီးနဲ့တင်းငယ်ကြီးကိုလိုလားကြပါတယ
်။အဲဒီလိုငင်းငယ်ကြီးကင်းမဲ့နေတဲ့ကဘာကြီးကိုပို့ပြီးထိရောက်အားလုံးပါဝင်ပြန်လည်စတဲ့တဲ့ပတ်စုံဘဟုဝါဒဖြစ်ပေါ်လာအောင်အပြန်လန်သက်ရောက်အားတွေနဲ့အားထုတ်လောက်ဆောင်နေတာကိုသူတွေ့ရှိရပါတယ်လို့လည်း Mr. Guterres ကပြောပါတယ
် Excellencies For millions of people caught up in conflict around the world life is a deadly
ကိုယ်စလဲတော်ကြီးများခင်ဗျာကမ္ဘာတဝန်းပြိပခါတဲ့ပိတ်မိနေကြတဲ့လူသက်မောင်းများစွာတို့ဘဝကတေလူလူနေတူဝါဆာလောင်မုတ်သိမ့်နေရတဲ့ငရဲကန်းဖြစ်နေပါတယ်လုံညုံရောင်ကိုရှာဖို့အတွက်စံချိန်ဖြစ်သွားတဲ့လူကြီးပမာဏဟာသူတို့အိမ်တွေကထွက်ပြေးနေကြပါတယ်ညီညာကြီးကိုသူတို့ငူကြွေးတောင်းဆိုနေကြပါတယ်သူတို့ကိုကျွန်တော်တို့နားထောင်ကြပြီးလောက်ကင်ကြပါမယ
်ဟာမတ်စ်ကအစ်ရွေးကိုအောက်တိုဘာ9ရက်တိုက်ခိုက်တာရောပါလက်စတိုင်းပြည်သူတွေပေါ်ပစ်တာခတ်တယ်လို့တိုက်ခိုက်နေတာတွေကိုပါမှန်ကန်မျှတာကြောင့်ဗာစင်ကြီးမှပေးလို့မရပါဘူးလို့လေကုလသမဂ္ဂတွင်းမှုချုပ်ကဆိုပါတယ
် If countries fulfill their obligations under the charter every person's right
ဒါကလေတိုင်းပြည်တွေကကုလသမဂ္ဂပြည်ညမှာပါတဲ့တာဝန်ဝတ္တရားတွေကိုလိုက်နာကြမယ်ဆိုရင်ညီညာရေးနဲ့ဂုဏ်သိက္ခာဆိုင်ရာလူတိုင်းရဲ့အခွင့်အရေးကအာမခံချက်ရှိမှာပါဒါပေမဲ့အစိုးရတွေကလစ်လျူပြုနေကြပါတယ်United Nations ဘယ်ဆောင်ဘဟုဝါဒကိုတာဝန်ခံမှုမရှိဖြစ်စီနေကြပါလေ။ကမ္ဘာငြိမ်းချမ်းရေးကိစ္စတွေကိုမူလဘူဒဖြည့်ရှင်းရနေရာကုလသမဂ္ဂလူမျိုးရေးကောင်စီဟာပထဝီနိုင်ငံရေးအခွဲအခါတွေနဲ့ဘာမှလုပ်မရတဲ့နေရာဖြစ်နေပါလေ။ကောင်စီမှာကွဲနေတာဒါပထမဆုံးအချိန်မဟုတ်ပေမဲ့အဆိုးဆုံးတော့ဟုတ်ပါလေ။ဒီကနေ့အလုံးမဖြစ်တာကပိုလို့နှဆိုင်လာပြီးပိုးအန္တရာယ်ကြီးမားလာပါလေ။င
ြိမ်းချမ်းရေးကရရအတိုင်ဝင်းတွေတွေ့မှာပါလိုအပ်နေတာကိုလည်းအတွေ့အမှုချုပ်ကမြင့်မထားခဲ့ပါဘူးပြင်သစ်လို့အခုလို့ဆက်ပြောပါတယ
် Nous avons également besoin de paix au sein même des communautés
ရရအတိုင်ဝင်းတွေထဲမှာလည်းငြိမ်းချမ်းရေးလိုအပ်ပါတယ်အမုန်းစကားတွေခွဲခြားမှုတွေအစွန်းရောက်အယူတွေလူအခွင့်အရေးချိုးဖောက်မှုတွေတိုးများလာတာကြောင့်ကမ္ဘာတဝန်းရရအတိုင်ဝင်းတွေကြားမှာလည်းကွဲလာနေကြပါတယ်
လူမျိုးရင်းနဲ့မုန်းစကားတွေအကောင်လာသလိုအာဏာပိုင်ဝါဒကြီးထွားလာတာနဲ့အတူခွဲခြားစိတ်ဆိုင်ရေးခွဲခြားဆက်ဆံရေးအပေါ်ဝင်လူခွင့်ရေးချိုးဖောက်မှုတွေများလာတာကြောင့်ရက်ရွာအတိုင်ဝန်းတွေတွင်ငြိမ်းချမ်းရေးကင်းမဲ့လာတာကိုကုလသမဂ္ဂတွင်းမှုချုပ်ကထောက်ပြပါပါတယ်ဒီလိုဘာကြောင့်ဖြစ်ရတယ်လဲဆိုတော့ကိုလည်းမစ္စတာ Guterres ကအခုလိုပြောပါတယ်
Et je vois deux raisons fondamentales à cette situation généralisée.
Premièrement, digital kima. Tren ama ne among a sa do myan la ba le. A myan naw lai mi de a phit ka lu re sai wan kwe la aw lut pho. A swan yauk twi ko kunyi ya yauk twa ba le. Dutiya, de ke myi myat mu twi. Siwa ye chu nge da twi. Lu mu siwa ye myan myan san san pyaung le da twi chaung.လူတွေပိုးကြောက်လာကြပါတယ်။ကမ္ဘာစောင့်ဝင်နေတဲ့အဆင့်ကမြန်မာလာနေပါတယ်။ကမ္ဘာမှာလူခုနှစ်ယောက်မှ6ယောက်ကသူတို့အနာဂတ်အတွက်ပူပန်စိုးကြောက်နေကြပါတယ်
။ဒါအပြင်တဘာဝကိုမျက်ကွယ်မပြုဖို့လဲက ုလသမဂ္ဂအတွင်းမှုချုပ်ကပြောတော်ပါလေတယ
် We must also make peace with the planet. Humanity has waged a war we can only lose.
ကဘာဆိုတဲ့ဂျိုးနဲ့ကျွန်တော်တို့ငြင်းချင်ရရှိရပါမယ်။ဒါပေမဲ့ဒီစစ်ပွဲကတော့လူသားကရှုံးနိုင်တဲ့စစ်ပွဲတစ်ခုဖြစ်ပြီးမိုက်မဲစွာရွေးချယ်ခဲ့တဲ့တိုက်ပွဲပဲဖြစ်ပါတယ်လို့အတွင်းမှုချုပ်ကဆိုသွားကြပါခင်ဗျာ။